ရှမ်းကယား20ဖဲခုံမြို့ရှေ့ပိုင်းနဲ့မိုးပြဲမြို့ဘက်ကိုစစ်ကောင်စီလက်နက်ကြီးနဲ့နေစဉ်လူပစ်ခတ်နေလို့စစ်ဘေးရှောင်တဲ့ဒေသခံရွာသူရွာသားတွေစိုးရင်ကြောက်လန့်နေကြတယ်လို့ကာကွယ်တပ်ဖွဲ့နဲ့ကင်းနီလူခွင့်အဖွဲ့ကပြောပါတယ်။အခုလိုပြနေတာကြောင့်ကြီးရွာ300ထက်မနည်းကပြည်သူတွေရာနဲ့ချီတင်းရှောင်နေကြတာရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
ရှမ်းကယား20ဖဲခုံမြို့နယ်အရှိပိုင်းနဲ့မိုးပြဲမြို့ကအရက်သားပြည်သူနေထိုင်တဲ့ဘက်ကိုအခုရက်ပိုင်းတွင်စစ်ကောင်စီတပ်ကနေစဉ်ဆိုသလို drone လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ဗိုလ်ပြန်ကြားရေးတာဝန်ရှိသူတာအေးစိုးက VOE ကိုအခုလိုပြောပါတယ်
ဒီရက်ပိုင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မိုးပြဲဆယ်ရဲ့အရှိတ်ဘက်ကဖက်ကောင်မျိုးနဲ့အရှိတ်ဘက်ကကြီးပါထက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်တိုက်ခိုက်နေတာရှိတယ်။နောက်ပြီးတော့ drone တွေနဲ့ပေါ့နော်မိုးပြဲဘေးပတ်ဝန်းကျင်မှာ drone တွေနဲ့လိုက်ပြီးတော့မှတိုက်ခိုက်နေတာမျိုးတွေစစ်ကောင်စီဘက်ကလှုပ်ဆောင်နေပါတယ်။လက်နက်ကြီးကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေတိစိတ်ကိုတော့ကျွန်တော်တို့သိရသေးဘူးပေါ့နော်။ဆိုတော့နေ့စဉ်ရက်ဆက်လက်နက်ကြီးနဲ့ထိခိုက်တိုက်ခိုက်တာဒါ၄-၅ရက်လောက်တော့ရှိပြီပေါ့နော်။
စစ်ကောင်စီတပ်နဲ့ကရင်နီတပ်တွေကြားနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အခုလိုလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်ကြောင့်ဖဲခုံမြို့နယ်လွယ်ပန်းစုံကြီးရွာအပါအဝင်၃ရွာထပ်မံလူဦးရေရာနဲ့ချီထပ်မံပြောင်းရွှေ့နေကြရပါတယ်။အရက်သားပြည်သူတွေကြီးရွာတွေတဲကိုစစ်ကောင်စီဘက်ကပြစ်မှတ်ထားတိုက်ခိုက်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရေးဆိုကအခုလိုဆက်ပြောပါတယ
်။အဲ့ဒီနေရာတွေကတိုက်ပွဲ area တွေမဟုတ်ဘူးပေါ့နော်။ဒီနေရာကစစ်ကောင်စီလက်မရှိဘူး။ဟိုမြို့ရဲ့အရှိတ်ဘက်ကမှရှိတာကိုဖက်ခွန်အင်းခြားထားတယ်ပေါ့နော်။စစ်ကောင်စီကလူလူထုကိုတတ်တတ်မဲ့မဲ့နေလို့မရအောင်ပြစ်မှတ်ထားတိုက်ခိုက်တာပဲဖြစ်တယ်ပေါ့နော်။လည်းကြီးကြတာကတော့အနည်းဆုံးဒီ3ရွာလောက်ရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီ3ရွာကပြည်သူတွေကတော့ရှောင်တိန်နေရ
စစ်ကောင်စီတပ်ကသူတို့စခန်းချထားတဲ့လွိုက်ကောလွိုက်လင်းလီဖဲခုံမြို့ပေါ်စတဲ့နေရာစုံကနေပြစ်ခတ်နေတယ်လို့ကရင်နီလူခွင့်ရီတီထောင်သူကိုပညာခွန်အောင်က VOE ကိုပြောပါတယ
်။ဟောဖဲခုံကနေလည်းပြစ်လာတာရှိတယ်။ဟောလူကောက်ကနေလည်းပြစ်လာတယ်ရှိတယ်။အဲ့လိုလွန်းလင်းလီကနေလည်းဟိုဝိုင်းပြစ်တဲ့ပုံစံမျိုးဖြစ်တော့ပါတော့အကြောင်းမူပြမြို့ပေါ်ရက်ခွက်လေးတချို့မှာကိုယ်ရည်ပြည့်စုံမှုတော်တဲ့ရှိတယ
်။လက်နက်ကြီးပြစ်တဲ့အတွက်ကြောင့်ဖဲခုံမြို့နယ်အရှိပိုင်းနဲ့မိုးပြဲမြို့ပေါ်ကတေဆုံးထိခိုက်တာရှိမရှိမသိရပေမဲ့အိုးအိမ်ပျက်စီးမှုများပြားတယ်လို့ဆိုပါတယ်။ဒေတာတွေမှာအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်ထောက်ခံထားရတယ်လို့လုံခြုံရေးအခြေအနေတွေကြောင့်သွားလာဖို့ခက်ခဲတယ်လို့လည်းကိုပညာခွန်အောင်ကပြောပါတယ်။အခုလိုစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကြောင့်ကလေးငယ်နဲ့အသက်အရွယ်ကြီးရင်သူတွေလုံခြုံရေးစိုးရင်ကြောက်လန့်နေကြတယ်လို့စိတ်ဓာတ်ရရနေကြတယ်လို့လဲကရင်နီလူခွင့်ရတီထောင်သူကိုပညာခွန်အောင်ကဆက်ပြောပါတယ
်ဘယ်ကုမျိုးနဲ့အရှိပဲချောင်းဆိုရင်ကျွန်တော်လူထုတွေရှိနေသေးတယ်လေနော်ဟိုအများကြီးနဲ့ရှိနေသေးတယ်ဒီသူတော်ကလည်းတောင်းရောက်ကိုကိုရိုတည်ဆောက်မှုတွေရှိတယ်နော်အဲ့ဒီဟာဆိုရင်ချက်တွေတောင်းမှုကျွမ်းမှုတွေကတော့အများကြီးရှိနေတော့အခုလိုမျိုးနေရညပါဖလန်ဂျီထူတယ်ကျွန်တော်တဲမှာကြားတယ်ဆိုတတိယရေကလေးတွေတိုက်တယ်ဟိုတော့မစိတ်ဓာတ်ရတွေကျောင်းမှုနဲ့တူစိတ်ဓာတ်ရတွေဒီချမရေရပါနော်ထိခိုက်မှုတွေအများကြီးဖြစ်စေတာ
ပြည်ကရနိုမာလာကုံပိုင်းကဖဲခုံမြို့နယ်ကုံဘော့ကြီးရွာမှာလက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်ကလေးငယ်နှစ်ဦးအပါအဝင်လူ6ဦးသေဆုံးခဲ့ပြီးတော့5ဦးထပ်မံပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်လှုပ်ရှားမှုတွေကြောင့်ပြည်ကရလကုံပိုင်းမှာလွိုက်ကောမိုးပြဲလမ်းပိုင်းမှာကရင်နီပူပေါင်းတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်လာခဲ့ပြီးစစ်ကောင်စီတပ်ကမြေပြင်မှာအထိနာခဲ့တဲ့နောက်ပိုင်းအခုလိုလက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ကရာကရင်နီရှမ်းနယ်ဇက်ဘက်စစ်ရေးတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။